ထိုင်းငါဖနမလေးဦးကိုမြန်မာဘက်ကပြန်လွှတ်လိုက်လို့မကြာခင်ထိုင်းကိုပြန်ရောက်ဖို့မျှော်လင့်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်မြန်မာစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ထိုင်းငါဖနမလေးဦးကိုစစ်ကောင်စီကပြန်လွှတ်ပေးလိုက်ပြီးမကြာခင်ပြန်ရောက်မယ်လို့မျှော်လင့်နေကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ပြောလိုက်တာပါ။လွတ်မြောက်လာသူတွေကိုနေဆက်ဂိတ်တွေကနေထိုင်းရာရှိတွေစောင့်ဆိုင်းနေတဲ့အကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရနခွန်ဒက်ဘလန်ခူရာကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။မြန်မာနိုင်ငံတောင်ပိုင်းရနောင်းနီမြန်မာရေပိုင်နဲ့ထဲရေပိုင်နဲ့9ကီလိုမီတာနဲ့10ကီလိုမီတာကြားဝင်ရောက်မိတဲ့ထိုင်းကဖမ်းလေ15စီးတက်ကနှစ်စီးကိုပြည်ခဲ့တဲ့သတင်းဘက်ကမြန်မာစစ်တပ်ကပြစ်ခတ်ခဲ့တယ်လို့ထိုင်းကာကွယ်ဝန်ကြီးဌာနကပြောပါတယ်ပြစ်ခတ်မှုကြောင့်ရေလူသားတူးတည်ဆုံးပြီး2ဦးဒဏ်ရာရခဲ့တယ်လို့အခုလွတ်မြောက်လာတဲ့ထိုင်းနိုင်ငံသား4ယောက်ပါဝင်မြန်မာနိုင်ငံသားရေလူသားတွေအပါအစုပေါင်း31ယောက်ကိုမြန်မာစစ်တပ်ကဖမ်းဆီးခဲ့တာပါဒီပြစ်ခတ်ဖမ်းဆီးမှုဟာအင်အားလုံခြုံတုံးတဲ့လုပ်ရဲလို့ထိုင်းစစ်တပ်ကဝေဖန်ပြောဆိုပါတယ်ကျန်တဲ့မြန်မာနိုင်ငံသားရေလူသား28ယောက်ရဲ့အခြေအနေအတိအကျကိုတော့မသိရသေးပါဘူးစစ်ကောင်စီကတော့ထိုင်းငါဖမ်းဆက်လီပေါ်မှာဖမ်းမိထားသူတွေကအကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်မှုတွေရတဲ့အတွက်စုံစမ်းစစ်ဆေးနေစေပဲလို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျ